အနည်းဆုံးလောက်ခလာစာနှုံးတော့ကိုဥပဒေအတိုင်းတိုးပေးရမယ့်ကာလကျော်လာပြီဖြစ်တဲ့အတွက်ဘလောက်တိုးသင့်လဲဆိုတာကိုအလုပ်သမားဝန်ကြီးဌာနအလုပ်ရှင်နဲ့အလုပ်သမားကိုယ်စားလှယ်တို့ဆွေးနွေးနေကြပြီးလာမယ့်နှစ်ဆန်းလောက်မှာတော့ဆုံးဖြတ်ချက်တစ်ခုချနိုင်လိမ့်မယ်လို့သိရပါတယ်။အလုပ်သမားတွေဘက်က9600ကျပ်ကနေ6600ကျပ်အထိတိုးပေးဖို့အဆိုပြုထားသလိုအလုပ်ရှင်ဘက်ကတော့လစာရဲ့900ခန်းနှုန်း1000ခန်းနှုန်းဒါမှမဟုတ်ကျပ်4200လောက်ပဲတိုးပေးနိုင်မယ်ဆိုတဲ့အဆိုပြုချက်တွေလည်းကြားနေရပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီးဌာနကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့မြန်မာနိုင်ငံဆက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းအလို့သမားတမက်ကများအဖွဲ့ချုပ် MICF ဒုဥက္ကဋ္ဌကိုနော်အောင်က
သူကအလို့ရှင်နဲ့အလို့သမားကိုခွဲတွေ့တာပါခင်ဗျာ။ကျွန်တော်တို့ AFFN နဲ့ MICF ဖွဲ့ချုပ်ကတော့ကျွန်တော်တို့9600ကိုသိပါတယ်။CDU ကတော့6600ပေးနေဆုံးတာအလုပ်ရှင်ဘက်ကတော့တိရတော့တော့900ခိုင်နှုန်းတိုးပေးမယ်1000ခိုင်နှုန်းတိုးပေးမယ်4200တိုးပေးမယ်ဆိုတော့၃မျိုးတော့အပန်ချလိုက်တော့ဗျာဝန်ကြီးဌာနကတော့သူကကျွန်တော်တို့နဲ့တွေ့ဆုံတာဟာ foreign လုပ်ဖို့အတွက်ရှေ့ဒီအလုပ်လုပ်တဲ့သဘောလုပ်တာလို့ပြောတယ
်တကယ်တော့လောက်ခလာစာတိုးယုံတဲ့အလုပ်သမားတွေအတွက်ရည်ရှိပြည်လည်နိုင်မှာမဟုတ်ဘူးလို့ပြောနေကြတာလည်းတွေ့ရပါတယ်ပြည်သူ့လွှတ်တော်ပြည်တွင်းပြည်ပအလုပ်သမားရေးရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကတော့ဒါနဲ့ပတ်သက်လို့
ခြေကလာတာတတ်မှတ်ပေးနေတာကသူတို့တွေလောကောင်းမရှိဘူးဆိုတော့ကျွန်တော်တို့နားလေတယ်။လူသမားတွေလောကကတိုးမြင့်ရဖို့အတွက်လည်းကျွန်တော်တို့ကအလိုရှိတယ်။ဒါပေမဲ့လည်းလောကကတိုးတက်လာပြီးတော့ကုန်သေးတွေကလိုက်တက်လာရင်သမင်မွေးကြားစားတို့ဖြစ်ပြီးတော့လူသားတွေအတွက်တင်မကြံဘူးဆိုရင်ပလကားပဲလေ။အဲ့တော့လူသားတွေအတွက်တင်ကြံအောင်ကုန်သေးတွေမှာလိုက်ထိန်းညှိဖို့တို့တယ်။အဓိကဆက်ဆက်နေတဲ့အခြေအနေတွေပေါ့။မတ်ဆူတီရှင်းတို့ကတို့စားတော့ကုန်နေဟိုဈေးတော့မတက်ဖို့တော့အဲ့ဒါတွေပါကျွန်တော်တို့ကဝင်လိုက်ထင်းကြီးနိုင်မှာပဲတင်ကြပါလိမ့်။တဘောကတိုးပေးရတယ်ဆိုပြီးတော့ဟိုလှုပ်ရှင်နေရလဲသူတို့အဲကိုက်အောင်ဆိုပြီးတော့တစ်ခုခုမှဟိုတန်တင်ပြီးတော့ product ပေါ်မှာတင်လိုက်လို့ရှိရင်လည်းအဲ့ဒီဟာတွေကရေကလုံသွားတဲ့ဒီပဲတနည်းဟိုတစ်ချက်ပြန်ကြောက်မှာ
။ဒါဟာဥပဒေပြဋ္ဌာန်းချက်အလွဲကြောင့်ဖြစ်တယ်လို့လဲ CCTU အလို့သမားအဖွဲ့ခေါင်းဆောင်ကိုရဲနိုင်ဝင်းကထောက်ပြပါဗျာ။
နေရောကကြီးမျိုးဥပဒေစတက်လာတယ်လွဲရဆော်ရရအများကြီးဖြစ်နေတယ်အဲ့တော့ဥပဒေမှာပါပါလဲဆိုတော့ပထမဆုံးအပိုက်ပြအပေါ်ဆုံးကညီတန်းမှာပါတယ်အလုံးသမားများနဲ့၎င်းတို့မိသားစုဝင်များကြီးလူမှုဘဝပြည်မိပြည်အတွက်၎င်းဆိုတာပါဒါဆိုလို့ရင်လူသမားတယောက်တည်းမဟုတ်ဘူးမိသားစုတွေစားဝတ်နေရေးတပါစဉ်းစားရဆိုရင်ကျွန်တော်တို့လူသမားတွေ2013နဲ့တောင်းနေတနစ်ခွန်ထောင်ပဲများမလဲရအဲ့ဒါမှဖြစ်မှာပေါ့ဒါပေမဲ့အဲ့ဒါကိုသူတို့အကောင့်နဲ့မပေါ်ပေးနိုင်ဘူးအဲ့ဒီအပိုက်ရဲ့ဒုတိယပိုက်မှာပါပါလဲဆိုတော့လုပ်ငန်းစောင့်ဆောင်ရေးမြင့်တင်ရေးနဲ့ကုန်လုံးလုံးမှုတိုးတက်ရေးတဲ့၎င်းဆိုတာဒုတိယပိုက်မှာပါတယ်လုံငန်းရှင်တွေကပါလဲဆိုပရမလူသမားတွေအတွက်ခြေပြုရတဲ့အပိုက်ကိုအပြည့်အဝအစိုးရဘက်ကအကောင့်နဲ့မပေါ်ပေးနိုင်ဘူးအတက်မပေးနိုင်ဘူးဒါပေမဲ့ဒုတိယအပိုက်မှာပါတယ်လုံငန်းစောင့်ဆောင်ရေးမြင့်တင်ရေးနဲ့ကုန်စည်မှုတိုးတက်ရေးဆိုတဲ့အကောင့်ဆိုတဲ့အပိုက်ကိုယူပြီးလုံငန်းရှင်တွေကကုန်စည်မှုတွေတိုးတောင်းတယ်စက္ကန့်ကားကိုနေဖြတ်ချတာစွန့်ရင်မှုစပေးကိုအမီတက်ပြီးတော့ဆန်ကားကိုနေချော့ချတဲ့အခါကျတော့ဒီကိစ္စလောကတက်မရေးမှာလောကပို့ရမလားတခြားကံကားကိုနေညော့သွားတယ်နော်လုံငန်းငွေထဲမှာကျတော့ဖျားပေးမှုတွေပို့များလာတယ်
နောက်တစ်ခုကလည်းလူတယောက်ရဲ့စာဝတ်နေရေးအခြေခံလူနေမှုစရိတ်တွက်ချက်မှုကိုမှန်မှန်ကန်ကန်မလုပ်ဘဲလစာနှုံထားအ ਨੇ များကိုပဲတတ်မှတ်နေမယ်ဆိုရင်လည်းမှန်ကန်တဲ့အဖြစ်တစ်ခုမရနိုင်ဘူးလို့ထောက်ပြနေကြပါဗျ။ဒါနဲ့ပတ်သက်လို့ MICF2 ဥက္ကဋ္ဌကိုနော်အောင်က
အလုပ်ရှင်ကိုဘလောက်ပေးနိုင်တယ်လဲအလုပ်သမားကိုဘလောက်ယူမလဲဆိုတဲ့ဟာမေးတာပြည်သူနာကိုညှိမွေးရှာနေလို့သိနေတာပေါ့ဗျာ။အမှန်ကအခြေခံလူနေမှုစရိတ်ကိုမှန်မှန်ကန်ကန်ထွက်လာပြီးတော့မှမနမွေကိုဘလို့တတ်မှတ်တည်နေလဲဆိုတဲ့ဟာကိုသုံးဖြတ်တာကပို့ပြီးတော့သိတော့တယ်လို့တော့ကျွန်တော်မြင်တာပေါ့
ပြည်သူ့လွှတ်တော်ပြည်တွင်းပြည်ပအလုပ်သမားကြီးရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကလည်းအခုလိုရှုမြင်ပါတယ
်တိုးမပေးဘဲနဲ့လည်းလုပ်သမားတွေအတွက်တင်ကြအောင်လုပ်ပြီးလို့ရနိုင်တဲ့ဟာရှိတယ်ဗျာဥပမာသူတို့အတွက်ကိုနေထိုင်ဖို့အဆောင်စီတင်ပေးတာလို့သွားရလိုက်လွယ်ကူအောင်ဖယ်ရီကောင်းကောင်းစီတင်ပေးတာလို့နောက်လုပ်သမားတွေလုပ်ငန်းခွင်ထဲမှာကျန်းမာရေးနဲ့လွန်ကြီးတဲ့ထမင်းကိုပေါ့နော်တက်တာနဲ့တုံးထားနဲ့ကျွေးပေးတာလို့အဲ့လိုမျိုးတွေလုပ်မယ်။နောက်လူမှုဘလုံးရေးဖွဲ့ရှိတယ်ဗျာ။ကျမရေးဆောင်ရှောက်မှုတကယ်ပြပြဝဝဟိုဥပဒေပါတိုင်းဆောင်ရပေးမယ်ဆိုရင်သူတို့မားတွေရဲ့ပုံကြိတ်တွေနည်းဝါရင်သူတို့ရဲ့ရတဲ့အဆန်ဟာတင်ကြမယ်နည်းစုမိမယ်ပေါ့။အဲ့ဒီဟာတွေပါလှုပ်ဖို့လူတွေကဒီဟာလေးကို9600တောင်းလိုက်ရင်လုံလောက်သွားပြီလို့4600ပေးလဲလုံလောက်သွားပြီလို့ကျွန်တော်တို့ကတော့သဘောထားမရှိဘူးဗျာ
။တကယ်တော့လက်ရှိတတ်မှတ်ထားတဲ့အနည်းဆုံးလောက်ခလာစာ3600ကျန်နေဆိုရင်အလို့သမားတွေစားတော့နေထိုင်ရတဲ့အခြေအနေကအာဟာရမပြည့်တာတွေ့ရပါတယ်။ထမင်းနဲ့နဲ့အတွက်တနေ့ကို1500ကျပ်ဖို့လောက်စားတဲ့အခါမှာ9ရက်တစ်ပတ်ကိုသား9က2ရက်ပဲစားရပြီးကျန်တဲ့ရက်တွေမှာတော့ဟင်းသီးဟင်းရွက်ငပိရည်နဲ့စားနေရတာလို့အလို့သမားတွေကပြောပြကြပါတယ်။ဒီလိုအာဟာရမပြည့်ပဲအလုပ်လုပ်ရှင်သန်နေရတဲ့အတွက်သူတို့ကနေမွေးဖွားလာမဲ့မျိုးဆက်တဲ့ကလေးတွေအတွက်လည်းစေးပညာရှူထောင်အရဆိုရင်ကျန်းမာတန်ဆွမ်းမှု ဖွံ့ဖြိုးမှုအားနည်းနိုင်ပါတယ်။တိုင်းနဲ့ချီတဲ့အလို့သမားလူကြီးကဒီလိုဖြစ်လာနေပြီဆိုရင်ဒါဟာအမျိုးသားရေးပြဿနာတရားဖြစ်နေပြီလို့ဆိုကြပါတယ်။ဒါပြင်စာဝတ်နေမပြည့်စုံမှုကလူတွေအတွက်ဒေါသတွေကြီးပြီးမွန်းကျက်စေတာလည်းတွေ့ရပါတယ်။ဒါကြောင့်စာဝတ်နေခြောင်လဲအောင်ဖန်တီးပေးနိုင်မယ်ဆိုရင်ငြိမ်းချမ်းရေးလည်းရလာနိုင်စရာရှိတယ်လို့88ပွင့်လင်းလူအဖွဲ့ကြီးကအလို့သမားရေးဆောင်ရွက်သူမမမဦးကရှုမြင်ပါတယ်။
လူရိုင်းလူရိုင်းဟာပေါ့နော်စာဝတ်နေရေးအစဉ်ပြေရေးစစ်ဆိုတဲ့ဟာကိုတို့ကတို့ပပြအောင်လှုပ်လာတိုင်းလိမ့်မယ်လို့ယုံကြည်တယ်လေ။နောက်ပြီးတော့စစ်နဲ့ပတ်သက်လာတဲ့အတွေးအခေါ်တွေလည်းရော့ကျသွားလိမ့်မယ်လို့မြင်တယ်။ဒါဆိုတို့အစဉ်ပြေဖို့ရလိုအပ်တယ်လေ။စီဝိုင်းရေးအစဉ်ပြေမှစစ်ရေးလည်းငြိမ်းချမ်းလိမ့်မယ်လို့ကျွန်မကမြင်တယ
်။ဒါကြောင့်လူတယောက်တနည်းရမဲ့ဝင်ငွေဟာတိုင်းပြည်တစ်ခုရဲ့တည်ငြိမ်မှုကိုပြဋ္ဌာန်းပေးနေတယ်လို့ပြောဆိုကြပါတယ်ခင်ဗျာ။